တကြကာလမှာအလုံသားရဲ့ပြီးဆုံးသွားပြီဖြစ်တာနဲ့အမျှတကြံတွင်းမှာအိမ်ပြန်ခဲ့ကြတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းလူသမားတွေဟာအခုဆိုရင်တော့လုပ်ငန်းဝင်ပြန်ဝင်နိုင်ဖို့ထိုင်းနိုင်ငံကိုပြန်သွားနေကြပါပြီဒီလ
30ရက်နေ့မတိုင်ခင်ထိုင်းနိုင်ငံတဲကိုပြန်လာပါမှာအခမဲ့ပြန်လဲဝင်ရောက်ခွင့် re-entry ဆာအခမဲ့အိမ်ပြန်တုံးရီအန်ထရီစနစ်နဲ့အေဘီလာ9ရက်နေ့ကနေအေဘီလာ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုတဲ့အကြောင်းထိုင်းဆိုရကထုတ်ပြန်ကြေညာထားခဲ့ပြီးတဲ့နောက်အေဘီလာ9ရက်နေ့ကစလို့နေရက်ကိုပြန်ကြတဲ့ရှေ့ပြောင်းမြန်မာတွေဟာလူဦးရေသသိန်းခွဲလောက်ရှိတာပါအခုအခါမှာတော့တနေ့ကိုလူဦးရေ6000ခန့်ပြန်လာနေကြတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္က
ို့ဘောဂိတ်တို့ဇီရောဂိတ်တို့တရက်ပင်ဂိတ်တို့ထောင်းဒီဂိတ်တို့ရေလက်ကျွန်းစစ်တပ်ဂိတ်ရေလက်ကျွန်းရဲဂိတ်တို့မိုးကုတ်ဂိတ်တို့အမတ်တဂိတ်တို့အမတ်ဆက်ခွန်ဂိတ်တို့အမတ်ဆက်ကူဂိတ်တို့စသည်အားဖြင့်တော်ရင်းကိုဖျက်ရတဲ့လေဂိတ်တွေကလည်းအပီပီအတက်ကပြန်လာကြတဲ့အကြီးအကျယ်ကလည်းနဲတော့မနေဘူးအဲ့ဒါကလည်းတနည်းကိုလူ1000ဝန်းကျင်လောက်ရှိတယ်ဆိုတော့အပေါ်ကနေတရားဝင်4000ဝန်းကျင်လောက်အောက်ကတောင်းကြီးကိုဖြတ်တာ2000လောက်စသည်အားဖြင့်ဒီနေ့လူ6000လောက်တော့ပြန်လာတယ်လို့တော့အကြံပြန်မှန်းလို့ရတယ်လေ
အခုဆိုရင်မြန်မာပြည်ဘက်ကနေမြဝတီကိုပြန်လာကြတဲ့ကားတွေဟာလည်းလူတွေအများကြီးဖြစ်တာမို့လက်မှတ်မရတာတွေဖြစ်နေတယ်လို့မဲဆောက်ကနေဘန်ကောက်ကိုတက်တဲ့ကားတွေမှာလည်းပြန်လာကြသူတွေအများပြားရှိတာကြောင့်ကားလက်မှတ်တွေကိုပွဲစားတွေကအမျက်တင်ပြီးပြန်ရောင်းနေကြတာကိုတွေ့ရတယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ
်ပြောမယ်ဆိုရင်ဒီကားလက်မှတ်တွေဆိုရင်အမျက်200ဘတ်ယူယိုတန်200ဘတ်ပထမတန်းအမျက်300 400နောက် VIP အမျက်600နေပြီးတော့1000ဒီလက်မှတ်ဆို6500ခန့်အမျက်ယူတယ်လို့ကြားသိတာပ
ါအခုနေရပြန်ကြသူတွေတဲကပြန်လာကြသူတွေဟာကရင်ပြည်နယ်နဲ့မွန်ပြည်နယ်ကနေအများစုဖြစ်ကြပြီးတချို့ကတော့ကားလက်မှတ်အခက်အခဲတွေကြောင့်စောစောပြန်လာကြတာတွေလုပ်ငန်းခွင်ကို2-3ရက်ပြီးတာနဲ့ချက်ချင်းပြန်ဝင်ရမယ့်သူတွေရှိတယ်လို့လည်းဆိုပါတယ်ထိုင်းဆိုရက3-4ရက်နေရပြန်မြန်မာတွေအတွက် re-entry visa တော့အခမဲ့အစီအစဉ်ကိုလုပ်ပေးခဲ့ပြီးတချို့ကတော့အဲ့ဒီအစီအစဉ်ကိုသိမ့်နားမလဲတာကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကတော့ပြန်တဲ့သူတွေနည်းပေမဲ့ဒီနှစ်မှာတော့ထိုင်းအနာပိုင်းတွေကလူဝင်မှုကြီးကြပ်ရေးရုံးကနေဆက်ရွက်ဆက်တန်းတွေပြုလုပ်ပေးပြီးနေရပြန်မြန်မာတွေအတွက်မြန်ဆန်တဲ့အစီအစဉ်တွေကြောင့်ပြန်တဲ့သူအများအပြားရှိခဲ့ပြီးဒီနှစ်မှာတရားဝင်ဂိတ်ပေါက်၄ပေါက်ကနေကောတရားမဝင်ဂိတ်တွေကပါနေရပြန်ကြတဲ့မြန်မာတွေသသိန်းခွဲလောက်ရှိတယ်ဆိုပြီးအလုတ်သမားရေးဆောင်ရွက်နေသူတွေကပြောပြခဲ့ပါတယ်ရှင်